Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဒီရီအမေရိကန်တန်ရ2025ခုနှစ်ဖေဖော်ဝါရီလ26ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်နေပါပြီပထမနာရီဝက်ကတော့လိုင်းတိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူတို့မိတ်ဆွေရုပ်သံ barmis.voanews.com Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျွန်မသင်္ကီထိုက်ပါရှင်
ပါလက်စတိုင်းအကျဉ်းသားတွေပြန်လည်ဖို့ဆိုင်းငံ့နေတာဟာအပြစ်ရရင်ပြတ်သွားနိုင်တယ်လို့ဟာမတ်စ်ဘက်ကပြောလိုက်ပါတယ်။ပရတိန်ဝင်းကြီးချုပ်ကာကွယ်ရေးအသုံးစိတ်တိုးမြင့်ဖို့ပြောတာဘာကြောင့်ပါလဲ။ဘတ်ဂျက်ကိုလွှတ်တော်အတိမပြုရင်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းရဖွဲရှိနေပါတယ
်။အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကိုသမ္မတထရန်ယာဒုကထုတ်ပယ်လိုက်တဲ့အပေါ်သုံးသက်ချက်ဥရောပကာကွယ်ရေးကိုတိုးမြင့်ဖို့ရွေးကောက်ပွဲနိုင်ထားတဲ့ဂျာမနီအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မတွေအပြီးမှာတော့ချင်းစကိုင်းတို့ဘက်ကတိုက်ပွဲတွေအခြေအနေအေရဝတီတိုင်းကလက်သမားတွေအရှုံးပေါ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့ဥတင်မောင်တန်းကသတင်းတွေပြပြပေးပါမယ
်။အစ္စရေးကပါလက်စတိုင်းအချင်းသားတွေကိုလွတ်ဖို့စိုက်လိုက်တာကြောင့်အပြစ်ခရစဲရေးပြက်ပြဲသွားနိုင်ပြီးစစ်ပြန်ဖြစ်မဲ့အလားအလာရှိနေတယ်လို့ဟာမတ်စ်အကြီးအကဲအရာရှိဘာဆမ်နိုင်ကအင်္ဂါနေ့မှာစာနယ်ရေးသားပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတချို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကအပြစ်ရသဘောတူညီချက်အားလုံးကိုအပြစ်အဝလိုက်နာခဲ့ပါတယ်လို့လည်းဘာဆမ်နိုင်ကပြောပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အကုန်မှာအစ္စရေးကပါလက်စတိုင်းအချင်းသားတွေကိုပြန်လွှတ်အောင်မှာဖြစ်ပေမဲ့တရားခွင်တွေပေါ်ဆက်ဆံခဲ့ပုံနဲ့ပတ်သက်ပြီးအချင်းသားတွေကိုပြန်လွှတ်ဖို့ဆိုင်းငံ့ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူ့လားချင်းစာနာထောက်ထားရေးဥပဒေကလူပုဂ္ဂိုလ်ဂုဏ်သိက္ခာကိုမထီပါဖို့တားမြစ်ထားပါတယ်။အထူးသဖြင့်အရှက်ရအောင်နှိမ့်ချဆက်ဆံတာမျိုးဖြစ်ပါတယ်လို့လူခွင့်ရေးကျွမ်းကျင်သူတွေကပြောကြတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးရုံးရဲ့ February 17ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟာမတ်စ်အဖွဲ့အားတရားခံတွေကိုစစ်အောင်ပွဲတစ်ဖွဲ့လူတွေကြားမှာစီတန်းလျှောက်ပြခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။အကျဉ်းသားတွေပြန်လွတ်မပေးရင်အပြစ်ရဒုတိယအဆင့်အတွက်စကားပြောလို့စိတ်မရှိဘူးလို့ဘာဆမ်နိုင်ကပြောပါတယ်အရှေ့ဘက်လေပိုင်းအပြောင်းလဲတွေကြောင့်အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံနိုင်ငံထူထောင်ဖြည့်ရှည်ရေးညီမှန်းချက်ပန်းတိုင်ရောက်ဖို့နောက်ဆုံးအခွင့်အလမ်းဖြစ်လာနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကအင်္ဂါနေ့ကပြောလိုက်ပါတယ်အသိပိုက်ခါအနောက်ဖက်ကမ်းကိုအစ္စရေးရဲ့ပိုင်နယ်ထဲမထည့်ဖို့လဲကုလသမဂ္ဂအရှေ့လေပိုင်းဆိုင်ရာတပ်မတော် Secret Corps ကသတိပေးလိုက်တာပါရှေ့လေပိုင်းကမြန်မြန်ဆန်ဆန်ကြီးပြောင်းနေပါတယ်အတိုင်းစားနဲ့တည်အောင်မှုကတော့မသေးချာလာသေးပါဘူးဒါပေမဲ့ဒီပိုင်းနဲ့တပိုင်းခွန်းလန်းတရက်ကိုလည်းပေးနေပါတယ်လို့ကတ်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောခဲ့တာပါနောက်ဘက်ကမှအစ္စရေးကအခြေချနေထိုင်နေတာတွေသိမ့်ပိုက်နယ်မြေတွေမှာစစ်ရေးလှုပ်ရှားနေတာတွေအနောက်ဘက်ကကိုအစ္စရေးနယ်မြေဖြစ်သိမ့်ယူဖို့ပြောနေတာတွေဒါတွေကတိကျလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးအလားအလာကိုချိမ့်ချောက်နေတာကြောင့်အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူယက်တီဖြစ်ရှိတဲ့အတွက်အန္တရာယ်ရှိနေတယ်လို့သူမကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်အပြစ်ရဒုတိယဆင့်အတွက်အစ္စရေးနဲ့ဟာမတ်စ်သဘောတူကြပြီးစစ်ကိုပြန်မတော်ကြဘူးလေသူမကတောင်းဆိုတော့ရပါတယ်ရုရှားရဲ့ရန်လုံချိတ်ချောက်မှုတွေကြောင့်ဗီဒေရဲ့ကာကွယ်အသုံးစိတ်ကို2029မှာတိုးမြင့်မယ်လို့ဗီဒေဝန်ကြီးချုပ်ကီယာစတမ်မော့ကအင်္ဂါနေ့ကပြောလိုက်ပါတယ်ကာကွယ်အသုံးစိတ်ကို2019ဘီလီယံတိုးသွားပြီးပြည်ပဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဖြတ်တောက်သွားမယ်လို့စတမ်မော့ကလွှတ်တော်ကိုပြောကြားခဲ့တာဖြစ်ပါတယ်ဘူတင်လုံအာဏာရှင်တွေကအင်အားကိုသာတုံ့ပြန်တက်တာဖို့ဒါကလိုအပ်ပါတယ်လို့စတမ်မော့ကဆိုပါတယ်ယူကရိန်းနဲ့ကျွန်တော်တို့အတူရကြပါမယ်။တာရှိခမ်းမဲ့ငင်းကြိုင်းမရရင်စီးပွားရေးမတီးမငင်းဖြစ်ပြီးလုံခြုံရေးချိတ်ချောက်လာတာကကြီးမားလာမှာပါလို့စတမ်မတ်ကပြောပါတယ်။သူကဂျာတာပလေးနဲ့ဝါရှင်တန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုရှိပါတယ်။ကာကွယ်ရေးအသုံးစိတ်ကိုတမျိုးသားလုံးထုတ်ကုန်တန်မှု GDP ရဲ့1.5%ခန့်နှုန်းထိတိုးမြင့်မယ်လို့အရင်တုန်းကလည်းပြောခဲ့ပေမဲ့ဘယ်တော့စတိုးမယ်ဆိုတာကိုတော့အခုမှပြောတာပါ။မြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့နေတို့မှနိုင်ငံ32နိုင်ငံပါရှိပြီးအဖွဲ့ဝင်တွေရဲ့ကာကွယ်ရေးအသုံးစိတ်ကို GDP ရဲ့1%သုံးမှုသတ်မှတ်ထားပါတယ်။ဒီတို့အဖွဲ့ဝင်နိုင်ငံ23နိုင်ငံပဲဒီသတ်မှတ်ချက်ကိုပြည့်ပြီးပါတယ်။ဥရောပနိုင်ငံတွေကပုံပြီးတာဝန်ယူဖို့အမေရိကန်ကဖိအားပေးနေတာပါ။
ပြည်ရဲ့မ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ပို့ဒူးမနက်တဲ့ရင်ကို VOA ရုပ်သံကဆက်လက်ကြီးညာနေပါတယ်။အစိုးရလုံခြုံရေးတပိုင်းတစရက်မတော်အောင်ဘတ်ဂျက်ချထားနိုင်မှုအတွက်အောက်လွှတ်တော်ဥက္ကဋ္ဌဟာ Republican အမတ်တွေရဲ့မဲတွေကိုရရှိနိုင်အောင်အင်္ဂါနေ့မှာစ조사နေပါတယ်။အောက်လွှတ်တော်မှာ Republican အမတ်3ယောက်ပဲအသာရရှိလာမှုမဲတိုင်းဟာအစိုးရရဲ့ဘတ်ဂျက်ချဖို့အရေးကြီးနေတာပါ။ Donald Trump ရဲ့အစည်းအဝေးကိုဒီပိုင်းတော့မဟုတ်ဘဲအပြည့်အဝလုပ်နိုင်အောင်ဘတ်ဂျက်ချထားပေးချင်ပါတယ်လို့ဥက္ကဋ္ဌ Mike Johnson ကတရင်နောက်တွေကိုအင်္ဂါနေ့မှာပြောပါတယ်။အထက်တော်အစိုးရဘတ်ဂျက်ကမတက်နိုင်သူတွေအတွက်ကျန်းမာရေးအထောက်အပံ့ Medicaid အစီအစဉ်ကိုမထိပေမဲ့အောက်လွှတ်တော်အစိုးရဘတ်ဂျက်မှာတော့ဖြတ်တောက်ထားပါ Trump ကတော့အောက်လွှတ်တော်အစိုးရချက်ကိုပိုကြိုက်တယ်လို့ပြောပါတယ်ဒါပေမဲ့ Republican အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Thomas Massie ကတော့လက်ရှိအစိုးရဘတ်ဂျက်ကိုကန့်ကွက်မဲ့ပေးမယ်လို့ပြောထားပါတယ် Medicaid အစားအသောက်ထောက်ပံ့ရေးအစီအစဉ်နဲ့တခြားလူမှုဖူလုံရေးအစီအစဉ်တွေကိုမဖြတ်တောက်ဖို့ Republican အောက်လွှတ်တော်အမတ်ခုနှစ်ယောက်ကတောင်းဆိုနေကြတာကြောင့်အောက်လွှတ်တော်ဥက္ကဋ္ဌအတွက်သူတို့မဲတွေကအရေးကြီးနေပါတယ်။နိုင်စင်ကျင်းပနေကြဇီဝမျိုးကွဲဆိုင်ရာညီလာခံကိုအင်္ဂါနေ့ကအီတလီတိုင်းကရောမမြို့မှာစတင်လိုက်ပြီးရမငွေဘလို့ရှာဘလို့သုံးကြမလဲဆိုတာကအဓိကဆွေးနွေးစရာဖြစ်နေပါတယ်။ဂတိကုပြုထားတာတွေအတွက်ဘာကိုဘလောက်သုံးမလဲနဲ့ကဘာမြေပေါ်ကအပင်နဲ့တရိစ္ဆာန်တွေရဲ့ဘဝထိမ့်သိမ့်နိုင်အောင်ရမငွေဘလို့ရှာမလဲဆိုတဲ့အကြောင်းတွေကအရေးကြီးဆုံးဆွေးနွေးစရာတွေဖြစ်နေပါတယ်။2025မှာရမငွေဒေါ်လာ20ဘီလီယံ2030မှာဘီလီယံ30ရှိဖို့ရည်ရွယ်ထားပေမဲ့နိုဝင်ဘာလအထိဒေါ်လာ383သန်းပဲနိုင်ငံ12နိုင်ငံကကတိကဝတ်ပြုပါတယ်။2022ခုနှစ်ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပခဲ့တဲ့ COP15 မှာကမ္ဘာမျိုးကွက်ဆောင်ရွက်စရာမူပေါင်း GBF လို့အသိများကြတဲ့ဇီဝမျိုးကွက်ထိန်းသိမ်းရေးဆောင်ရွက်စရာအချက်23ရပ်ကိုချမှတ်ခဲ့ပါတယ်။မွန်ထရီယယ်မှာဘာဆိုတာကိုဆွေးနွေးခဲ့ပြီးဒီအစည်းအဝေးမှာတော့ဘလို့ဆောင်ရွက်မယ်ဆိုတာကိုအဓိကထားဆွေးနွေးကြမယ်လို့လန်ဒန်သတ်တပ်ဗေဒပညာရှင်များအဖွဲ့ဘူဝါဒအကြီးကဲဂျော်ဂျီနာချန်လာကပြောပါတယ်။တော်ရိုက်တရိတ်စားတဲ့အပေအရေအတွက်က90တွင်ပြည်မြ83ရာခိုင်နှုန်းထိုးစင်သွားခဲ့ပြီဖြစ်တယ်လို့ကမ္ဘာတော်ရိုက်ရမငွေဖွဲ့တဲ့လန်ဒန်သတ်တပ်ဗေဒအဖွဲ့စည်းတို့ရဲ့အောက်တိုဘာအစည်းအဝေးမှာဖော်ပြထားတာပါ။လက်နက်အလုံးနိုင်ငံတော်ထိန်းချုပ်မှုအောက်မှာရှိရမယ်လို့စီးရီးယားဂျာပြအစိုးရသမ္မတအာမက်အရှာရောကနိုင်ငံလုံးဆိုင်ရာစကားဝိုင်းညီလာခံမှာပြောလိုက်တဲ့အချိန်မှာပဲညီလာခံဆုံးဖြတ်ချက်တွေကိုလက်ခံမှာမဟုတ်ဘူးလို့ကတ်ဒေတာကိုပိုင်အုပ်ချုပ်ရေးအဖွဲ့ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီညီလာခံကိုလူကိုယ်တိုင်600ကျော်ပြည်ပရောက်စီရီးယားလူမျိုးတွေအပါအဝင်အွန်လိုင်းကလူ6000ကျော်တက်ရောက်နေကြတာပါ။ညီလာခံမှာလက်နက်ကိုင်အဖွဲ့တွေကိုမဖိတ်ကြားခဲ့ပါဘူး။လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်မှုရှိတယ်လို့တူရကီနိုင်ငံကဆွဆွဲထားတဲ့ကတ်လူမျိုးတွေရဲ့စီရီးယားဒီမိုကရက်တစ်အင်အားစု SDF ကိုလည်းညီလာခံကိုမဖိတ်ကြားခဲ့ပါဘူး။ညီလာခံစီးရီးယားပြည်သူတွေကိုကိုစားမပြုသလိုညီလာခံဆုပ်ဖြတ်ချက်တွေကိုသူတို့အကောင့်ထဲပေါ်မှာမဟုတ်ဘူးလို့ကတ်ဒေတာကိုပိုင်အုပ်ချုပ်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ညီလာခံကိုအရက်ပဲလူမှုအဖွဲ့အစည်းတွေဗလာရေးအဖွဲ့တွေထင်ရှားတဲ့အတိုက်ခံပုံကိုယ်တွေအမှုပညာရှင်တွေတက်ရောက်နေကြပါလေ။ပြည်သူတွေရဲ့အခွင့်အရေးတွေနဲ့တရားမျှတမှုရရှိအောင်ကျူးလွန်ခဲ့သူတွေကိုတရားရုံးတင်နိုင်ဖို့အခုပြောင်းဆက်ရတရားမျှတမှုအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းမယ်လို့လည်းအယ်ရှာရောကညီလာခံကိုပြောပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အရင်ဆုံးတော့အမေရိကန်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြလိုပါတယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်တမှုကြီးတဦးကိုရာထူးကဖေရှားလိုက်တဲ့အပေါ်ကာကွယ်ဝင်ကြီးပစ်ဟက်ဆက်ကမကြသေးခင်ကပဲကာကွယ်ပြောဆိုပါတယ်ပူရယ်ဆေးဥစည်းချုပ်များကော်မတီဥက္ကဋ္ဌလေးတက်ဗိုလ်ချုပ်ကြီး CQ Brown ကိုရာထူးကထုတ်ပယ်လိုက်ကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာပဲသမ္မတ Donald Trump ကလူမှုကွန်ရက်မှာကြီးညာတာဖြစ်ပါတယ် VOA ရဲ့ပင်တကွန်သတင်းတောက် Color Bath ရဲ့သတင်းဆောင်မကိုတော့မက်ခင်လေးကတင်ပြထားပါတယ်ရှင်
American ထိတ်တန့်ဗိုလ်ချုပ်ကြီးဖြစ်တဲ့ပူတွဲစစ်ဦးစီးချုပ်များကော်မတီဥက္ကဋ္ဌလေးတက်ဗိုလ်ချုပ်ကြီး CQ Brown ကိုသမ္မတ Trump ကယာရုကနေဖင်ရှားလိုက်တာဟာ American စစ်တပ်ထဲကိုနိုင်ငံရေးကိစ္စရပ်တွေဆွဲသွင်းလာတာဆိုတဲ့စိုးရင်ချက်တွေကို American ကာကွယ်ရေးဝန်ကြီး Pete Hegseth ကပယ်ချလိုက်ပါတယ်
This is a reflection.
ကျွန်တော်တို့လူလာတဲ့အမျိုးသားလုံခြုံရေးဆိုင်ရာချင်းကပ်မှုကိုအကောင့်အထည်ဖော်ဖို့သမ္မတအနေနဲ့သူ့အနာမှာလူမှန်နေရာမှန်ရှိအောင်လုပ်တာပါဗိုလ်ချုပ်ကြီးစီကျူဘရောင်းကိုကျွန်တော်အရန်လေးစားပါတယ် တလားလောက်သူနဲ့ဆက်ဆံပူတာကြောင့်သူအကြောင်းကောင်းကောင်းသိခွင့်ရပါတယ်။ဘုံသိက္ခာရှိတဲ့ပုံကိုတယောက်ပါ။ဒါပေမဲ့အခုချိန်မှာတော့သူကလူမှန်နေရာမှန်မဟုတ်ပါဘူး
။ Not the right man for the moment.
သမ္မတဒေါ်နယ်ထရမ့်ကစစ်တပ်ထဲကအယူဆလွဲမှားသူတွေကိုဖယ်ရှားပစ်မယ်ဆိုတော့သူ့ရဲ့မဲဆွယ်စီယုံရေးတုန်းကပေးခဲ့တဲ့ကတိအတိုင်းထိပ်ပိုင်းခေါင်းဆောင်အများပြားကိုယာရုကနေထုတ်ပေးနေတာပါ။ကာကွယ်ရေးဝန်ကြီးဖြစ်လာတဲ့ဟက်ဆက်ကလည်းဒီယာရုအတွက်အမည်စရင်မတင်သွင်းခင်ကတည်းကသမ္မတထရမ့်ရဲ့ရည်မှန်းချက်ကိုလက်ခံထားသူဖြစ်ပါတယ
်
။ပထမအဦးဆုံးလိုရမှာကတော့ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌကိုထုတ်ပြရမှာပါ။
သမ္မတဂျိုးဘိုင်ဒန်လက်ထက်2022ခုနှစ်ကလေးကလေတက်စစ်ဦးစီးချုပ်ဖြစ်လာတဲ့ဘရောင်းကအရေးပဲဆိုင်ရာလေကြောင်းဌာနအကြီးအကဲနဲ့အတူအမေရိကန်စစ်တပ်မှာပြည်ထောင်စုတစ်ခုလုံးကိုပို့ပြီးကိုစားပြုလာစေဖို့ရည်ရွယ်ပြီးလူမျိုးနဲ့လိမ်ကွဲပြားမှုပေါ်အခြေခံနဲ့တပ်ဖွဲ့ဝင်စုဆောင်းမှုပြန်နှံတစောင်းထုတ်ပြန်ခဲ့မှုပါတယ်။လူးဝစ်ကဒရီယာကတော့သမ္မတအိုဘားမားလက်ထက်မှာစစ်ဘက်ဆိုင်ရာဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူပါ
။ Punishing senior military leaders
အမေဆိုရကခန့်ထားလို့ဒါမှမဟုတ်အခုဆိုရလက်ထက်မှာလည်းချမှတ်ထားတဲ့မူဝါဒအတိုင်းလိုက်လုပ်ရတာမျိုးလိုအရင်ဆိုရရဲ့မူဝါဒတွေရလုတ်ခဲ့တယ်လို့ဆိုပြီးထိတ်တန့်ရာရှိတွေကိုအပြစ်ပေးတာဟာမှားယွင်းတဲ့လုပ်ရပ
ါဘိုဂျိုကြီးဘရောင်းကိုယာရုကနေထုတ်ပယ်လိုက်တယ်လို့ပဲဝင်ကြီးဟက်ဆက်ကရေတဲ့ဘိုဂျိုကြီးလီစာဖရန်ချက်တီလေတဲ့ဒုတိယစစ်ဦးစီးချုပ်ဘိုဂျိုကြီးဂျင်းစလစ်နဲ့ကြီးရီလီဆိုင်ရာတရားသူကြီးချုပ်တို့ကိုပါယာရုကနေထုတ်ပယ်လိုက်တာပါ
It's not lost on anyone.
သာမန်ဆုံးရှုံးမှုမျိုးမဟုတ်ပါဘူး။ပူရဲစေဦးစီးချုပ်ယုံကဒူးဒီသောအာဖရိကန်အမေရိကန်ဒူးရဲရှိတဲ့အမျိုးသမီးတယောက်ကိုဆုံးရှုံးလိုက်ရတာပါ
။ကာကွယ်ဝင်ကြီးဟက်ဆက်ကတော့စစ်တပ်အတွက်စွမ်းဆောင်ရည်ကိုဦးစားပေးရမှာဖြစ်ပြီးမတူကွဲပြားမှုထက်စီယုံညီညွတ်မှုကသာအင်အားဖြစ်တယ်လို့ပြောပါတယ
်။ Our strength is our shared purpose.
လူမျိုးဘာသာကြားမှမခွဲခြားဘဲနောက်ကန်အနေအထားဘလို့ပုံစံနဲ့ပဲကြီးပြင်းလာပါစေ။အင်အားကောင်းဖို့ကသာပုံရည်မှန်းချက်ဖြစ်ပါတယ
်ကာကွယ်ဝင်ကြီးဟက်ဆန်ဟာဒီလိုစစ်တပ်ထဲမှာအပြောင်းအလဲတွေလုပ်နေတယ်လို့ပဲအထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုထိမ့်သိမ်းထားတဲ့ကျူးဘားနိုင်ငံဂွာတာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်စစ်ဘက်ဆိုင်ရာအဆောက်အုံတွေကိုအင်္ဂါနေ့ကတွားရောက်စစ်ဆေးခဲ့ပါတယ်အမိမြေလုံခြုံရေးဌာနကအဲ့ဒီစစ်ခန်းမှာလူဝင်မှုကြီးကြပ်ရေးရလူ18ဦးကိုထိမ့်သိမ်းထားတာပါသမ္မတထရမ့်အစိုးရဟာအခြားရွှေပြောင်းနေထိုင်သူဒါဇင်နဲ့ချီကိုလည်းပြည်နယ်နဲ့မပေးခင်ဂွာတာနာမိုမှာရှိတဲ့အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
မခင်လေးပြောပြပေးခဲ့တာပါရှင်ဂျာမနီရွေးကောက်ပွဲသတင်းကိုဆက်လို့ပါတယ်ဂျာမနီဝန်ကြီးချုပ်သစ်ဖြစ်လာနိုင်ပွဲရှိတဲ့ Friedrich Merz ကဥရောပရဲ့ကန့်ချမကိုအမေရိကန်ကဂရုမစိုက်ဘူးဆိုတာကိုသိထားကြဖို့တည်ပေးလိုက်သလိုဥရောပတိုက်နိုင်ငံတွေအနေနဲ့ကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်ကိုပို့ပြီးတော့အရေးတကြီးစုစည်းတိစောက်ကြဖို့တိုက်တွန်းလိုက်ပါတယ်တင်းငွေနေကဂျမနီမှာကျင်းပတဲ့ရွေးကောက်ပွဲတွေမှာ Friedrich Merz မဲအများဆုံးအနိုင်ရထားတာဖြစ်ပါတယ်။သူ့ရဲ့မှတ်ချက်စကားဟာဆိုရင်ဥရောပရဲ့စီးပွားရေးအင်အားအကြီးဆုံးဂျမနီနိုင်ငံရဲ့ချင်းကပ်မှုတွေမှာလေးနက်တဲ့အပြောင်းလဲကိုဖော်ပြရာရောက်တဲ့အကြောင်း Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုတော့မခင်ဖြူထွေပြောပြပေးပါမယ်ရှင်။စီးကစ်ကာလအချိန်လုံးကရှေ့နဲ့နောက်ဘာလင်ကိုပိုင်းခြားထားတဲ့ဘရန်နန်ဘတ်မုတ်ဦးကြီးမှာဒီလ24ရက်နေ့ကယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့၃နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ယူကရိန်းအလံအယောင်တွေဖြစ်တဲ့အပြာနဲ့အဝါရောင်မီးတွေထွန်းညီးခဲ့ပါတယ်။ရုရှားရဲ့ဥရောပအပေါ်တဖန်ပြန်လဲချင်းချောက်မှုတွေကပြီးခဲ့တဲ့တနင်္ဂနွေဂျာမနီရွေးကောက်ပွဲအခင်းကျင်းမှာလည်းအရေးပါခဲ့တယ်လို့လက်ရရင်ခရီးယန်ဒီမိုကရက်တစ်အနိုင်ရခဲ့ပါတယ်။ဘရန်နန်ဘတ်မုတ်ဦးကြီးရှိမှကျင်းပတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ယူကရိန်းရေးထောက်ခံသူတဦးကအခုလိုပြောပါတယ်။
Ich wünsche mir, dass die neue Regierung weiterhin Waffen liefert an die Ukraine.
ဆွေရတဲ့ကယူကရိန်းကိုလက်နက်အကူအညီတွေဆက်ပေးဖို့ပြောနေပါတယ်။ရုရှားကိုပြင်းပြင်းထန်ထန်တုံ့ပြန်နိုင်ဖို့အခုဆိုရင် Trump ကိုပါတုံ့ပြန်ဖို့အတွက်ဥရောပနိုင်ငံတွေအထူးလက်တွဲလှုပ်ဆောင်ကြဖို့လည်းပြောနေပါတယ်
။ American သမ္မတဒေါ်နယ် Trump ကယူကရိန်းနဲ့ပတ်သက်လို့မူဝါဒအပြောင်းအလဲကြီးတွေချက်မဲ့ဆောင်ရွက်ချမှတ်ခဲ့တယ်လို့ယူကရိန်းဆွေရကိုလည်းသိမကြခင်ကပဲဒီစစ်ပွဲနဲ့ပတ်သက်ပြီးပြစ်တင်ခဲ့ပါတယ်။ဥရောပရဲ့လုံခြုံရေးဟာအမေရိကန်ရဲ့ဦးစားပေးမဟုတ်တော့ဘူးလို့လဲထရမ့်အစိုးရကပြောခဲ့ပါတယ်။ထရမ့်အစိုးရဟာဥရောပရဲ့ကံကြမ္မာကိုဂရုစိုက်ခြင်းသိမ့်မရှိတော့ဘူးလို့တနင်္ဂနွေနေ့ဂျာမနီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ခရီးယန်ဒီမိုကရက်ခေါင်းဆောင်ဖရက်ဒရစ်မတ်စ်ကပြောပါတယ်
Ist klar, dass wir Europäer jetzt sehr schnell handlungsfähig sein müssen, dass die Europäer
ကျွန်တော်တို့ရဲ့ကာကွယ်ရေးစွမ်းရည်ကိုမြန်မြန်ဆန်ဆန်စုစည်းတည်ဆောက်ရပါလိမ့်မယ်။ကျွန်တော်တို့ဥရောပနိုင်ငံတွေအားလုံးဒါကိုအမြန်ဆုံးလုပ်အောင်လို့ဆိုတာရှင်းပါတယ်
။
မားစ်ဟာအတ္တလန္တိရဲ့ဝင်နိုင်ငံတွေကြားဆက်ဆံရေးကိုအခိုင်အမာထောက်ခံသူတူဖြစ်တာမို့အခုသူရဲ့ပြောဆိုချက်ကဂျာမနီနဲ့ဥရောပရေးချင်းကပ်မှုတွေမှာချိမတဲ့ပြောလဲကိုဖော်ပြနေတယ်လို့လေလာသုံးသက်သူမက်ချက်နီးစ်ကပြောပါတယ်
We are, as Germany, shocked by the end of the, and utterly unprepared for the end of the Pax.
For about a long time, and now we are going to do, and now we are going to do, American year, long time, top band, Germany, don't lose the game, then send more, a chain, machine, about. A good story, and all, American year, long time, Usong, Bamboo, Mugani, Uroba, Usong, and Chenkam, who bones and Pion Lego, General KKK, Lonely Yavade.ယူကရိန်းအတွက်တင်မဟုတ်ပါဘူးကျွန်တော်တို့အားလုံးကိုကိုကိုကာကွယ်နိုင်ဖို့ပါမတ်စ်ကတော့သူတားကိုဥဆောင်ဖို့ဆန္ဒရှိတယ်ဆိုတာပြောပါတယ်တကယ်ပဲလုပ်နိုင်မလားဆိုတာစောင့်ကြည့်ရမှာပ
ါဥရောပနိုင်ငံတွေအနေနဲ့ကိုပိုင်ကာကွယ်ရေးအတွက်တကယ်ပဲငွေကုန်ကြေးကျခံနိုင်ပါရဲ့လားလိလာသုံးသက်သူလီနီယာဖစ်ကတော့မတ်စ်အနေနဲ့ဘဏငွေကြေးသုံးစွဲမှုတွေမှာအပြောင်းအလဲတွေလုပ်ရလိမ့်မယ်လို့ပြောပါတယ
် He can agree to joint debt on the European level which the conservatives always hated
conservative တွေမလုပ်ချင်တဲ့ EU အနေနဲ့ပူရဲကျွေးမြီချပေးတဲ့ကိစ္စသဘောတူလာနိုင်ပါတယ်ဥရောပမှာပိတ်ပင်ထားတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့လဲသူသဘောတူနိုင်ပါတယ်အခုထိဘာမှမလုပ်သေးပေမဲ့သိမ့်မကြခင်လုပ်လာနိုင်ပါတယ်ဒါအပြင်ဗြိတိန်နဲ့ပြင်သစ်ကဂျာမနီကိုနျူကလ িয়ার လုံခြုံရေးအကာအကွယ်တိုးချဲ့ပေးဖို့ဖြစ်နိုင်ခြင်းနီးလန်းကိုလည်းသူပြောခဲ့ပါတယ်။တနင်္ဂနွေရွေးကောက်ပွဲမှာခရီးယန်ဒီမိုကရက်တီအများစုအနိုင်ရတယ်ဆိုပေမဲ့တူဦးတဲ့အစိုးရဖွဲ့နိုင်တဲ့အရေးတော်တော်မရခဲ့ပါဘူး။ညွန်ပေါင်းအစိုးရဖွဲ့ရမယ့်အခြေအနေမှာထောက်ခံပဲ 20.8% ရာခိုင်နှုန်းနဲ့ဒုတိယအများဆုံးအနိုင်ရထားတဲ့လက်ရဆုံး AFD ပါတီနဲ့တော့ညွန်ပေါင်းမဖွဲ့ဘူးလို့မတ်စ်ကပြောပါတယ်။အလဲလဲဝါဒီနိုင်ငံရေးပါတီတွေကလက်ရဆုံး AFD ပါတီကိုလက်မခံကြတဲ့အပေါ်အမေရိကန်ဆွေရကလည်းဝေဖန်ပါတယ်။ AFD ပါတီပူရဲကောင်းစာအဲလီစ်ဝီတဲကအခုလိုပြောပါတယ
်။ Wir halten diese Blockadehaltung für
ခုလိုပိတ်ပင်တာကဒီမိုကရေစီနေမကြပါဘူး။တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေကိုဖယ်ကျင်ထားလို့မရပါဘူး
။မတ်စ်ကတော့ဝန်ကြီးချုပ်ဟာ Olaf Scholz ရဲ့ Social Democrat ပါတီနဲ့ညွန်ပေါင်းဖွဲ့ဖို့ကိစ္စဆွေးနွေးဖို့ရှိနေပါတယ်။အဲ့လိုဆွေးနွေးကြတဲ့အခါကာကွယ်ရေးအသုံးစရာကိစ္စအပြင်ရွှေပြောင်းဝင်ရောက်သူတွေရှော့ချဖို့နောက်ကျဆင်းနေတဲ့ဂျာမနီစီးပွားရေးပြန်လည်အားကောင်းလာအောင်လှုပ်ဆောင်ဖို့ကိစ္စတွေကိုအဓိကဆွေးနွေးနိုင်ဖွယ်ရှိနေပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုနေကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓမြင်မြင်နဲ့ခင်သတင်းဆောင်မတွေကိုဆက်လက်တင်ပြနေပါတယ်ရှင်ချင်းပြည်နယ်ဖလန်းမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီအမှတ်268ချီလင်းတပ်ရင်းကိုသိမ်းပိုင်နိုင်ဖို့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖက်ကစ조사နေပြီးနှစ်ဖက်စီရေးတင်းမာနေပါတယ်စစ်ကောင်စီဘက်ကတော့ဖလန်းကိုလေချောင်းကနေအပြင်ထံဘုံကျဲတိုက်ခိုက်တယ်လို့မြို့ကန်တွေနဲ့ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF က VOA ကိုပြောပါတယ်ဖလန်းအခြေအနေသတင်းပေးပို့ချက်ကိုတော့မခင်ဖြူထွေးကဆက်ပြီးတော့တင်ပြထားပါတယ်ရှင်
ဖလန်းမြို့မှာဒေသခံချင်းညီနောင်နဲ့မဟာမိတ်အဖွဲ့တွေက Operation CB စစ်စင်ရေးဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကဖလန်းမြို့အနီးနားဝင်းကျင်နေရအများစုကိုစိုးမိုးထိန်းချုပ်ထားခဲ့ပါတယ်။ဖလန်းမြို့မှာနောက်ဆုံးကျန်ရှိနေတဲ့အမှတ်268ချေလျင်တက်ရင်ကိုသိမ်းပိုက်နိုင်ဖို့ကြိုးစားနေပြီးတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF ပြောခွင့်ရဆလိုင်းတီမီက VOA ကိုပြောပါတယ်။
ဆလန်ကတော့မြို့အတွင်းကြတော့ကျွန်တော်တို့အသင်းပိုက်တာကြပါပြီ2024ဒီဇင်ဘာလလေလောက်ကလေးကကျွန်တော်တို့အကုန်လုံးမြို့အတွင်းကတော့ဆုံးမထားတယ်အခုအရှိချာနေကြတဲ့ခါရနဲ့ကြောက်ရှိကိုကျွန်တော်ဆက်လက်ပြီးတော့တိုက်ထုတ်ရလို့ရအောင်တင်းလို့ရအောင်ကြိုးစားနေတဲ့အချိန်မှာရှင်နေတိုင်းလိုလိုလင်ပြီးခတ်မှုရှိတယ်ဆက်လက်ကစားဖက်ကလည်းတော့ကျွန်တော်ဖက်ကလည်းဆက်ပြီးတူနေတဲ့အချိန်မှာရှိပါတယ်
စစ်ကောင်စီတပ်ကလည်းဖလန်းမြို့မကြရေးတောက်လျှောက်လေကြောင်းကနေအပြင်းထန်ဘုံကျဲခုခံနေတယ်လို့ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF ကပြောပါတယ်။အင်္ဂါနေ့ဒီဖေဖော်ဝါရီလ25ရက်နေ့ကင်းပိုင်းကလည်းဖလန်းမြို့အနောက်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းလုံခြုံရေးအရာနာမည်မဖော်ပြလိုတဲ့ဖလန်းမြို့ကတူကအခုလိုပြောပါတယ်။
ဒီကနေ့စစ်မှန်မှန်ဒီနောက်မှတူလဲတဲ့ဒီပတ်ကြမ်းနဲ့မဆလာဖြစ်တဲ့
မြုပ်ချဲမှာတော့မဟုတ်ဘူးမြုပ်ပြီးကိုပြစ်တယ်နဲ့ပြည်တယ်လည်းမြန်တမ်းမကျော်ဘူးလားဆက်တာလာပြည့်တဲ့တမ်းကျရတယ်ဆက်ခါလာပြည့်တယ်ရှင်တော်အနောက်ဖက်ဆူရောကျန်ရဲ့ဒီလက်ချင်းရဲ့နေရာကိုသူပြစ်ပြီးရှိတယ်အနောက်တမ်းလိုမတကယ်ချာနေတယ်ချာလည်းမဟုတ်ရင်ဆက်တဲ့ချက်နဲ့လည်းသူလည်းဆက်တဲ့အဲ့လိုလာပြည့်တယ်
စစ်ကောင်စီတပ်ရဲ့အမှတ်268ချီလင်တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေဘက်ကထိုးစစ်ဆင်နေတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကလည်းတပ်ရင်းအပြင်ဘက်ကိုမထွက်ခွာရဲပဲခံစစ်တတ်တတ်နဲ့သာတိုက်နေတယ်လို့အမည်မဖော်လို့တဲ့ဖလန်းမျိုးကန်ကပြောပါတယ
်။268တပ်ရင်းတခုပဲကျင်တော့တယ်စစ်တပ်ကအပြင်မထွက်ဘူးလေသူတို့ကခံစစ်နေတဲ့သူတို့တိုက်နေတဲ့လူတွေကိုခုခံတိုက်ခတ်တာပဲ။ကုန်းချောင်းလည်းတော့စစ်ကိုဖူးလို့တော်တော်လေးခက်မယ်။ဒေါ်လာကြီးလည်းပေါ်ရတယ်လန်ဒန်ကိုချတာလို့ဒီကြောင်မှာလို့ခြေမဲ့တော့ဖူးလို့မရဘူး
။ဖလန်းမျိုးသိန်းတိုက်ပွဲစတင်တဲ့အချိန်ကလေးကဒေသခံတွေမြို့လုံးကျွတ်နေရဆန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအချိန်ကြာလာလို့စားဝတ်နေရအခက်အခဲမျိုးမျိုးကြုံနေရတယ်လို့ကလေးမျိုးနယ်မှာခိုလုံနေတဲ့မြို့ကန်တူကလည်းပြောပါရယ်။အထူးသဖြင့်စေကုသစိတ်နဲ့ကုံစင်းနှုံးကြီးမာတာကြောင့်ရေရှည်ရက်တီဖို့ခက်ခဲတယ်လို့စစ်ဆောင်သူကပြောပါတယ်
။ခက်ခဲတာပေါ့လေ။စာစီစာလည်းကြီးလာတယ်။နောက်ပြီးတော့ကျန်းမာရေးထက်မှရှိရင်လည်းစိတ်ကန်တော့ရင်အနေဆုံးမှာငါတော့တပင်းရဲ့လိုကုန်ရတဲ့ဆိုတော့ဒီတော့တော်တော်လေးဒုက္ခရောက်ကြတာပါလေ။ဆောက်ဝတ်နေရတော့တော်တော်လေးခက်ခဲလာမယ်။ခုန်ယူလာခဲ့တဲ့ဖိုက်ဆန်နဲ့ပပစစ်တေလို့ခင်းစားရတယ်။မတ်အတလာလို့ရှင်တော့ဒီလိုရကြည့်ချင်လည်းမကြည့်ဘူ
းဖလန်းကစီးအခြေအနေနဲ့စစ်ပေးရှောင်းစာဝင်နေရေးအခက်ခဲအကြောင်းဒေသခံစစ်ပေးရှောင်းတွေပြောပြခဲ့တာဖြစ်ပါတယ်ဖလန်းမြို့နယ်မှာဖြစ်ပွားနေတဲ့စီးရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်ဆွေရဖွဲ့ပြောရေးဆိုခွင့်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်
စကိုင်းဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းကမ်ပလူမြို့နယ်ကချေးရွာတွေကိုစစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထုတ်ပြတဲ့နောက်ဒေသခံ30ကျော်ဖမ်းဆီးခံရပြီး9ဦးလောက်ကတော့အသက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ကြောင်းထုတ်ရာကြောင့်ချေးရွာပေါင်း73ရွာနီးပါးကခမန်းကျေဒေသခံ1000ခွဲလောက်ကလည်းစစ်ဆောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်တင်ပြထားပါတယ်ရှင်။
ကမ်ဘလူမြို့နယ်စီကုံတကြားဆက်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကွင်ကိုချေးရွာကပြူစောထီအဖွဲ့ရုံနဲ့ပူးပေါင်းပြီးဖေဖော်ဝါရီလ19ရက်နေ့ကစလို့ပေကြီးချေးရွာကိုရုတ်တရက်ဝင်ရောက်ခဲ့တဲ့အကြောင်းနဲ့ဒေသခံ30ဝန်းကျင်ဟာစစ်ကောင်စီတပ်တွေစီမှာဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်
အဲ့ဒါရုတ်တရက်ဝင်လာခဲ့ပြီးတော့မှပေကြီးနေတဲ့ဆင်သူတို့ကခြေစင်ရောကားရောဒီမြောက်ဖက်ပေါ့နော်မြောက်ဖက်ကိုရုတ်တရက်ထိုးထွက်လိုက်တဲ့ခါမှာဒေသခံပြည်သူတွေကမဆောင်နိုင်မဖြစ်သွားတာစစ်ကြောကလည်းကျွန်တော်တို့အဲ့လောက်ထိအောင်မင်းမင်းသားထိုးလာနိုင်မယ်လို့မရှိမထင်ဘူးပေါ့နော်ဘယ်တော့မှလည်းမရှိသေးတာဆိုတော့အဲ့တော့ပေကြီးနဲ့ကျွန်တော်တို့ကွင်းကိုနဲ့ကလည်းမိုင်းအထင်နဲ့တမိုင်းကောင်းကောင်းလောက်ပဲဝင်နေသူကပြည်ပြည်လေးမဆောင်နိုင်မသိနိုင်ဖြစ်သွားတာပေါ့နော်ခုချင်းတော့အများလို့မိရတာပေကြီးကပြည်သူတွေမိရပါဗျာအခမန်းကတော့ကျွန်တော်တို့လုံးဝဝင်တယ်လို့ထားခါမယ်ဒါအပြည့်ကြီးပြောရတယ်ပေါ့နော
်ဖေဖော်ဝါရီလ19ရက်နေ့ကစတင်ဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာပေကြီးရွာနဲ့အနီးတစ်ပိုက်ကျေးရွာတွေနဲ့ရွှေဘိုမြစ်ကြီးနားကာလမကြီးအနီးကကျေးရွာတွေကိုပါဝင်ရောက်လာတာကြောင့်ဒေသခံတွေအများအပြားစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီတပ်ကကျေးရွာတွေကိုလှည့်လည်ဝင်ရောက်ပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေအပြင်ဒေသခံတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့စစ်ဘေးရှောင်နေကြတဲ့ဒေသခံတွေကပြောပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိပါဘူး။ VOA နဲ့လည်းတိကျအတည်ပြုနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်။ဒေသခံတအုပ်ကတော့လက်ရှိမှာတပ်ဖြတ်ခံရတဲ့ဒေသခံ3ခုရာအတည်ပြုနိုင်သေးပြီးတော့အခြားအတည်မပြုနိုင်သေးတဲ့တပ်ဖြတ်ခံရတဲ့ဒေသခံတွေလည်းရှိနေတဲ့အကြောင်းကိုလို့ပြောပါရစ
ေ။စစ်ဆောင်တွေဖမ်းမိသွားပြီးတော့မှအဲ့မှာကျွန်တော်တို့ကနဦးတီးရတာကတော့ဟိုကိုဖမ်းဖြစ်တာပေါ့နော်။အဲ့ဒါကတော့ကျွန်တော်တို့3ယောက်ပေါ့နော်။တအုပ်ကတော့ကျွန်တော်တို့ကိုယ်နဲ့ယူတဲ့ကပကပတ်ဒီကောင်းတော့ပေါ့နော်ဒီကောင်းတော့ပက်ခံကိုပီကြီးမှာ DS ဆိုတာကကျွန်တော်တို့ကမပြောတတ်သေးတာပေါ့နော်ကိုဖတ်မလို့နေသေးတာဟိုကျွန်တော်တို့သိနေရတာတော့တချို့တွေဝတ်တယ်လို့ရှိရင်၄-၆လောက်ပို့တက်ပြီးတော့မှသူတို့မရှိတဲ့စံနေထဲမှာရောပြီးတော့မှမရှိပြလိုက်တယ်လို့လည်းတင်းနေရရနေတယ်ကျွန်တော်အချက်မြင့်ပြတာတော့တက်တာတော့တက်တယ်ဘယ်နည်းအောင်တက်ပြီးတော့ဘသူတွေပါရဲဆိုတော့ကျွန်တော်အတိအကျပြုနိုင်သေးတာပေါ့နော
်
လက်ရှိမှာလည်းတပီကြီးမှာစက္ကစတွေကအကုန်လုံးနေရာဖြန့်ကျက်ပြီးတော့ယူထားတာရှိတယ်တလန်းကျော်လုံးမှာလည်းသူတို့အင်းနေနေနေရာအရှိနေဒီပြောကြမှာပဲအဲ့နေရာလေးမှာကျွန်တော်တို့ ဆက်ကပ်ပြီးသူတွေရောဖွဲ့စည်းရောဒီမှာမသွားနိုင်တဲ့အခြေအနေဖြစ်နေတယ်
။ဖေဖော်ဝါရီ16ရက်နေ့ကနေ25ရက်နေ့အထိစစ်ကောင်စီတပ်တွေကရွှေဘိုမြစ်ကြီးနားကလောင်မကြီးအနီးကကြေးရွာတွေကိုလှည့်လည်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာကြောင့်ဒေသခံ1000ခွဲဝန်းကျင်လောက်စစ်ဘေးရှောင်နေကြပါတယ်။ရုတ်တရက်စစ်ကြောင်းထိုးဝင်ရောက်လာချင်းစစ်ရှောင်ကြတာဖြစ်တဲ့အတွက်ဒေသခံတချို့ဖို့စားတောက်ရင်းနဲ့နေထိုင်ရေးတွေမှာအတော့ကိုခက်ခဲကြတယ်လို့လည်းစစ်ရှောင်ကူညီနေသူတွေကပြောပါတယ်။ပေကြီး၊ခအုံးသာ၊ထနောင်းသုံးပင်၊ငပြော်တိုင်း၊ရွာသစ်၊ရွာဟောင်း၊ကျေးပင်အက်၊မြေနီအက်၊ရေအေး၊ရေရှင်ကြီး၊စပယ်နသာနဲ့ကျေးရွာ73ရွာထဲမှနေကဒေသခံတောင်းနဲ့ချီပြီးတော့စစ်ရှောင်နေကြတာပါ။စစ်ကောင်စီကနယ်မြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီဖက်ကတော့အဲ့ဒီဒေသတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေတဲ့အတွက်နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်ရေးအတွက်နေ့စဉ်နဲ့အမျှတပြေပြေတိုးလာနေပါတယ်
ခရော့စီပွားရေးသတင်းတပုတ်ကိုတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်မိုးစဘာဆိုင်တဲ့အချိန်မှာရေကြီးရေရှမ်းတာတွေဖြစ်ခဲ့သလိုနောက်ပိုင်းဆိုင်တဲ့လယ်တွေမှာလည်းဓာတ်မြေဩဇာကိုလူတလောက်မသုံးနိုင်တာပိုးကြတာတွေကြောင့်အထွန်းနှုံးရော့ပြီးလယ်သမားအများစုအရှုံးပေါ်ကြရပါတယ်စဘာစီကလည်းထိုးကျနေတယ်လို့လယ်သမားတွေက VOA ကိုပြောကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစံကျော်ကတင်ပြထားပါတယ်ရှင်
စဘာအထွန်းနှုံယော်ပြီးဈေးလဲကျနေတဲ့အတွက်ဒီနှစ်ကအဆုံးရှုံးများတဲ့နှစ်ဖြစ်တယ်လို့ AWD တိုင်းနဲ့ပဲခူးတိုင်းကလယ်သမားတွေက VOA ကိုပြောပါတယ်။မြေဩဇာနဲ့ပိုးသက်ဈေးကိုဝယ်မသုံးနိုင်လို့မကြခင်ထွက်မဲ့ရက်60စဘာကလည်းဖြုတ်ပိုးကျပြီးအထွန်းနှုံကျနေပါတယ်။အထွက်ရော့ပေမဲ့ဆန်ကုန်းကအသင်းတွေကစဘာဈေးကိုမနစ်ကထက်နှိမ်ပြီးဝယ်ယူနေတာကြောင့်လယ်သမားတွေပိုပြီးကျက်တဲလာကြောင်းပဲခူးတိုင်းကလယ်သမားတို့ကပြောပါတယ်။မနစ်ကစဘာတင်းတရာကို18သိန်းလောက်နဲ့စပြီးဝယ်ခဲ့ပေမဲ့အခုနှစ်မှာ14သိန်းလောက်ချပြီးဝယ်ယူနေကြောင်းပြောပါတယ
်။ဈေးကအကုန်လုံးကြီးပေါ့ပုံကြဈေးကိုအခုအောင်းလာရယ်ဒါအခုဒီစိတ်သိမ်းပြီးတဲ့အချိန်နောက်ရှိကိုဆက်ခင်းလို့ပြောရဲဆိုတော့တို့ကတော့ဒီလိုဒီမှာကျွန်တော်မလိုက်နိုင်လို့လေဆိုရယ်ပြည်တယ်လို့ဒီတန်းရောတာကြီးတယ်ကြီးချင်းဝါရယ်ကြီးရယ်ကြီးအဲ့လိုဖိုက်ရတယ်အဲ့လိုချက်ပိုးတွေပါကြတဲ့အခါကျတော့ရှင်းရပြန်လိုက်ရအဲ့လိုအလုံးလေးရကျော့ဒီစီရမောလည်းဒီရောဟဲ့လားအလားဒီကြရတဲ့ဆက်တယ်ဆိုတာကတော့ဒီဆံလုံးတိုင်းကိုဆံစပါးပုံတွေလို့ပေါ့နော်ဒါသိနေလေအဲဒါရိုက်ပတ်တယ်လို့ကျွန်တော်တော့ရှင်းလာရကျွန်တော်အရှင်ပြကြအဲတိတ်ကိုဥပမာ6000နဲ့6000နှစ်လောက်တဲ့နော်အဲဆိုဆက်နေတဲ့ဒီလောကဒါပေမဲ့တကယ်လို့သားလုံးကြီးတွေတက်ကျောင်းကိုတောက်တဲ့အခါကျတော့ဆံကြီးကအဝိအဒိတောက်ကလာ6000ကျော်လောက်ရှိတယ်
တေကတင်း90ထွက်တဲ့ပေါ်ဆန်းနဲ့တောင်ပြန်လိုဆန်ချောကတင်း90အောက်ကိုကျလာပါတယ်။ပြိပစီကွက်ရှိတဲ့တေကတင်း100ထွက်တဲ့ဆန်ချန်းကတော့တင်း60လောက်အထိကျဆင်းသွားတာပါ။ဆန်ချောစည်းတွေအရင်နှစ်ကထက်ထပ်ပြီးကျသွားလို့အရှုံးပေါ်နေကြောင်းအရာဝတီတိုင်းကလယ်သမားတူဦးက VOA ကိုပြောပါတယ
်။လယ်သမားတော့ဒီနေ့ကဘလို့မှမဖြစ်ဘူး။ရှုံးပေါ်တယ်ဆိုတော့မရှိဘူးခင်ဗျာ။အခုဟောင်းကြီးကဟောတော့28ပြည်မှာပေါ့ကောအမေကလည်းအဲ့ဒါကိုကြော်ပြီးဒီတော့အဝိုင်းပေါ့ချောတော့လည်းမဟုတ်ဘူးအမေကလည်းဒီသင်ကုန်ဒီရတော့ပေါ့ကောဒီနေ့ကအရာဒီလေးနဲ့ပိုးအောင်ဖြစ်တော့လက်သမားအများကြီးအဆောက်ကျော်တယ်ပေါ့ဒီကမကောင်းတဲ့ဆရာဒီနေ့ကအရာသမားကအရှုံးပြရတယ်
2024ခုနှစ်ဇူလိုင်ကနေစက်တင်ဘာလအတွင်းမှာမုံတိုင်းတိုက်ခတ်ခဲ့တဲ့အတွက်တနိုင်ငံလုံးနီးပါးရေကြီးရေရှမ်းတာတွေဖြစ်ခဲ့ပါတယ်ပဲခူးတိုင်းမန္တလေးတိုင်းအေရဝတီတိုင်းရှမ်းပြည်နယ်စတဲ့စိုက်ပျိုးရေးအဓိကလှုပ်တဲ့နေရာတွေမှာလယ်မြေအေကတောင်းချီပျက်စီးခဲ့တယ်လို့ခန့်မှန်းကြပါတယ်ပြန်ဆိုင်တဲ့လယ်တွေမှာလည်းပိုးမွှားကြရောက်လို့အထွက်နှုံးကိုအတော်လေးထိခိုက်ခဲ့ကြောင်းပြောပါတယ်ရခိုင်မှာတော့စစ်ပွဲတွေကြောင့်စိုက်စိမ့်နဲ့လုံသားငှားရမ်းကတွေကအဆမတန်ဈေးကြီးနေတယ်လို့အခုလိုအထွက်နှုံးကြတဲ့နှစ်မှာရခိုင်ကလယ်သမားတွေလည်းအများအပြားအရှုံးပေါ်နေကြပါတယ်ခင်ဗျာ
ကိုစံကျော်ပြောပြပေးခဲ့တာပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်မချခင်မှာတော့သတင်းပတ်ဆင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကိုရဲ့ Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်သူ Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ်။
VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လည်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA အမေရိကန်အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩစာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတိုကဘာတလွှားခီးသွားဆက်တဲ့သတင်းဖတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်มาဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩစာအစီအစဉ်မှာရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့စံစဘာအများဆုံးထွက်ရှိရာဧရာဝတီတိုင်းမှာစစ်ကောင်စီကအခုအခါလူငယ်တွေကိုစစ်မှုထမ်းဖို့အတ္တမစုဆောင်နေတာကြောင့်မကြိုက်ခင်စိုက်ပျိုးချရတော့မယ်လေယာလုံငန်းအတွက်အခက်ခဲတွေကြုံတွေ့နေကြရပါတယ်ဒီအကြောင်းကိုကိုခင်မောင်ဆွမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတယ်လို့အဓိကမိုးကြီးရေကြီးအပါအဝင်တဘာဝဘေးအန္တရာယ်ကလည်းမကြာခဏဖြစ်ပွားနေတဲ့အတွေ့တိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးအဲ့ဒီလိုအခြေအနေဆိုးတွေအထဲမှာမှမြန်မာနိုင်ငံရဲ့အဓိကစိုက်ပျိုးရေးထုတ်လုပ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့ပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့အပြင်ရေကြီးမိုးကြီးတဘာဝဘေးအန္တရာယ်ကနေလည်းနေရာအများအပြားကင်းလွတ်ခဲ့ပါတယ်မနစ်ကစားပြီးနိုင်ငံအနှံ့မှာစစ်ကောင်စီရဲ့စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်အများအပြားဒေသကိုတန်းရှောင်နေကြတဲ့အတွက်ငကိုကမှလုံသားရှားပါမှုနဲ့ကြုံတွေ့နေရတာနဲ့ပေါင်းလိုက်ရင်စိုက်ပျိုးရေးလုပ်ငန်းတွေမှာအထိနာကုန်ကြပါတယ်ဧရာဝတီတိုင်းမှာလည်းစပားစိုက်ပျိုးရေးမှာလုံသားရှားပါတာနဲ့ကြုံတွေ့ရပြီးမဲ့မနစ်ကအထိကြံတိုင်းနယ်ပြည်နယ်တွေမှာလိုစစ်ကောင်စီကအာရမစစ်သားစုဆောင်စစ်မှုထမ်းခိုင်းတာတိတ်မရှိခဲ့သေးပါဘူးအဲအခုအခါမှာတော့ရခိုင်လက်နက်ကင်အရကတက်တော့အေနဲ့ပူပေါင်းတက်တွေရဲ့ထိုးစစ်ဟာအေယာဝတီတိုင်းအဆက်ကိုရောက်လာတဲ့အတွက်စစ်ကောင်စီအနေနဲ့အပူတပြင်းစစ်သားစုဆောင်တာတွေလှုပ်လာကြပါတယ်အဲ့ဒီလိုရှုပ်ထွေးတဲ့အခြေအနေတွေထဲမှာဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကင်တပ်တွေကဒေသခံပြည်သူတွေအပေါ်ငွေချေးအာရမတောင်းယူတာတွေကလည်းနေရာအနှံ့အပြားမှာရှိနေတယ်လို့အေယာဝတီတိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့အရာကြီးတိုင်းမှာဟိုဂုံးကျဲတယ်ပါတဲ့အဆင်မရှိသေးပေမဲ့ကျွန်တော်တို့နေရာမှာပေါ့နော်မရှိသေးပေမဲ့လို့စိတ်အဆင်ငွေရတော့အများအားတန်းနေတဲ့သဘောရှိတယ်ตอนนี้เนี่ยหมี่ยวตันนี่จ้าเนี่ยลูกเนี่ยอยู่ทีนี้เว้ยตะชั่วอะไรก็ซิ้นฉับพี่แล้วก๊อกตาริบาริชื่อแล้วตัวยัวตะยัวเว้ยมาซะรู้ชื่อญีโกเนี่ยเอาซะรู้แม่ป่าวแล้วซุปิ๊ดถั่วปี้ตัวราดีนี่อะกูเล็กชื่อผิดแต่นี่ท่าบ่เนาะตัวอกုံน้องกระเซงกระยาผิดตัวราบ่เนาะตัวตรุตรีเมท้ามีดาโหเว้ยมาลูกเนี่ยนี่ตั้วพี่ป่งเนี่ยตะบอตัวตรุเนี่ยสั่นเนี่ยมันตั้วป่งเนี่ยตัวอะไรอะห่านี่อันตรายป่ะไอ้ขาจ้ะတော့ลูกเนี่ยเนี่ยမပြေးနိုင်လို့ပါသွားတာမျိုးလည်းရှိတယ်တချို့ကျလည်းထွက်ပြေးသွားတယ်အဲ့လိုဖြစ်နေပါလိမ့်မလုံချင်တဲ့လူကပြေးနေရတယ်မပြေးနိုင်တဲ့လူကမပြေးတဲ့ကလေးတွေလည်းပါသွားတာတွေရှိတယ်ဟိုထဲဟိုရောက်ကမှအဲ့ဒါနဲ့သင်တန်းကလည်းရပိုင်းတော့တင်ပြီးတွက်တဲ့ခါကျတော့ဟိုရှည်တန်းလည်းရောက်တော့အဲ့ကထွက်ပြေးကြပြူးကြအဲ့လိုတချို့တွေလည်းမှဒဏ်ရာတွေနဲ့ဗားတွေနဲ့အဲ့လိုတွေဟိုရရွာကယ်ထားတဲ့ဟာမျိုးတွေရှိတယ်ငါကပတ်စံတန်းနိုင်လို့ရှိရင်ပတ်စံပေးလိုက်ပြီးသွားတယ်ပေါ့နော်ချို့မြို့လူမလို့ပတ်စံသာပေးလူကငါတော့ငါတို့ရှာမယ်ဆိုပြီးတော့အဲ့လိုလိုက်ဖမ်းလာရဲ့ရှိတယ်ချို့ကြုံပြောလို့ပါတော့မှအဲ့လိုမျိုးဖြစ်တယ်ပေါ့မဲစနေနဲ့မဲကြတယ်ဆိုဆွဲပြေးတဲ့လူငယ်တွေလည်းရှိတယ်ဒီအော်ဒီရှိဖြစ်တော့တနိုင်ငံလုံးကမှာလို့
ဧရာဝတီတိုင်းအင်ကပူမြို့နယ်တဲကကြေးရွာတွေမှာဆိုရင်စစ်မှုထမ်းအမိန့်ကိုရှောင်ပြေးထွက်ခွာသွားကြတဲ့လူငယ်တွေရဲ့နေအိမ်တွေကိုစစ်ကောင်စီလက်နက်ကိုင်တွေဖျက်ကြတဲ့ရဲနဲ့ဖြူစော်သည့်အဖွဲ့ဝင်တွေကချိတ်ပိတ်နေတာတွေလှုပ်တဲ့ဓာတ်ပုံတွေဟာ Facebook လူမှုကွန်ရက်မှာအရှင်းသာတွေ့မြင်ကြရပါတယ် ဒါအပြင်ပသိန်ခရိုင်နဲ့ဟင်္ဒရာခရိုင်တွေမှာပြည်ပကိုထွက်ခွာသွားကြတဲ့အသက်18နှစ်ပြည်ပြီးသားလူငယ်တွေရှိတဲ့မိသားစုတွေကိုတအိမ်ကိုလာစဉ်လာတိုင်းကျန်းငွေတသိန်ပေးရမယ်ဆိုပြီးအာရမအကောက်ခံနေတယ်ဆိုတဲ့သတင်းကို VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်တကယ်တော့တိုင်းပြည်ရဲ့အဓိကစီးပွားရေးစပါးစိုက်ပျိုးမှုအများဆုံးအေယာဝတီမြို့ဝကျွန်းပေါ်ဒေသမှာလဲစစ်မှုထမ်းအမိန့်အကောင့်ထဲမဖော်ခင်ကလေးကလှုပ်သားရှားပါတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုအာရဗာစစ်မှုထမ်းဆွဲတဲ့အခြေအနေရောက်လာတော့လူငယ်လှုပ်သားတွေကပိုပြီးရှားကုန်ကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မကြာခင်အဓိကမိုးစဘာရာသီချိန်ကြာရောက်လာရင်လူငယ်လှုပ်သားတွေရှားပါလာပြီးလူလက်ပိုင်းလှုပ်သားတချို့နဲ့စိုက်ပျိုးရေးကိုလုပ်ကင်ကြရတော့မယ့်အခြေအနေကိုဆိုက်ရောက်နေပြီလို့ ARD တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူကပဲပြောပါတယ
်အဓိကတော့ဆရာအာဏာသိမ်းပြီးနောက်ပိုင်းမှာဒီနေ့ဆိုလို့ရှိရင်ဖြစ်နေလို့ပောက်ကြရတွေလှုပ်တဲ့အခါကျတော့ကျွန်တော်တို့ ARD တိုင်းမှာလယ်သမားတွေဒုက္ခရောက်တာဒီအော်ဒီတိုင်းမှာရှိတဲ့လယ်သမားတွေမှာအကျက်အသေးရှိတယ်အခက်အခဲရှိတယ်ပေါ့နော်ဥပမာပေါ့တကယ်တမ်းစနစ်တကျဆိုင်မယ်ဆိုရင်ဒုံးသီးဆိုင်လို့ရတယ်ဗျာကျွန်တော်တို့မှာစဘာပေါ်တဲ့ချိန်မှာစဘာစီးမရှိဘူးစဘာစီးမရှိဘူးလယ်သမားတွေထဲမှာစဘာကုန်ပြီဆိုမှစဘာအခုဆိုစဘာ30-40လောက်ဖြစ်သွားလယ်သမားတွေတူအရင်ရောင်တော့မနေလို့ရတဲ့ဓာမျိုးရှိတယ်အကုန်လုံးချုပ်လိုက်လို့ရှိရင်အဲ့ဒီလိုအဲ့ဒီတွေလည်းလယ်သမားမရှိဘူးဗျာအဲ့ဒါကြောင့်ဈေးကပူလာတယ်ဒီအရွေတိုင်းမှာအဲ့လိုမျိုးကြီးကျုံနေရတယ်။လေယံလုံသားတွေကသူ့မိသားစုနဲ့လောကကိုင်းရတာ။တောင်းနေရအရှင်းမပြေတော့ဘူး။အရှင်းမပြေတော့တဲ့အခါမှာစွန့်ပြီးတော့နိုင်ငံသားကိုတရားဝင်ရောတရားမဝင်ရောထွက်ပြီးအလုပ်လုပ်တဲ့စနစ်တွေဖြစ်သွားတယ်။ဒါကြောင့်မို့လို့ဒီမှာအခြေခံလူသမားမရှိရတာပေါ့နော်။လူငယ်လူသားတွေမရှိတော့အလူသမားကလည်းဈေးတက်တာပေါ့နော်။ရှိနေတဲ့ဟာအသက်40ကျော်နေပါတချို့လည်းရှိနေသေးတာပေါ့ဗျာ။ဒီနေ့ကိုအနည်းဆုံး1000ခွဲလောက်ပေးမှအဲ့တော့မှပဲသူရှိရလာပါကိုရှိရလာပါနဲ့အဲ့လိုဖြစ်နေတာပေါ့နော်အလူမရှားပါတဲ့ပြဿနာပေါ့
ရခိုင်လက်နက်ကင်တပ်ဖွဲ့အာရကတပ်တော် AA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဟာရခိုင်ဒေသကိုကျော်လွန်ပြီး ARD တိုင်းဒေသကိုချဉ်းကပ်နိုင်ပြီးဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့ ARD တိုင်းဒေသကအရက်သားလူငယ်တွေကိုအမြန်ဆုံးအာရမစုဆောင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စီအကဲခတ်တွေကတော့ ARD မြို့ဝကျွန်းပေါ်ဒေသရဲ့မြစ်ချောင်းအိမ်များပြားလာတဲ့ပထဝီအနေအထားကြောင့် AA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာစီအရာအကန့်အသတ်တွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်အဲ့ဒီအစားရခိုင်ရိုးမကိုကုန်းလန်းကနေကြော်ဖြတ်ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစဆက်ယုံတွေအများဆုံးရှိရာမြေလက်ဒေသတွေဖြစ်တဲ့ပဲခူးတိုင်းအနောက်ဘက်ခြမ်းနဲ့မကွေးတိုင်းကိုအဓိကထားထိုးစစ်ဆင်တိုက်ခိုက်လိမ့်မယ်လို့အရင်ကခန့်မှန်းခဲ့ကြပါတယ်အဲ့ဒီအတိုင်းမှာပဲအခုအခါမှာပြည်မြို့တဖက်ကန်ဒေသတွေနဲ့မကွေးတိုင်းဒေသက ARD မြစ်အနောက်ဖက်ကန်ဒေသတွေကို AA နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာထိုးစစ်ဆင်တိုက်ခိုက်နေပါဗျ။အဲ့ဒီဘက်တွေမှာစစ်ကောင်စီစန့်ကျင်ရေးဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့တွေကလည်းအားကောင်းနေပါဗျ။ဒီလိုအခြေအနေတွေကြောင့်ရခိုင်ရိုးမာနဲ့ ARD မြစ်အနောက်ဖက်ကန်အကြားမြေလက်ဒေသမှာရှိကြတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံတွေကိုအကာအကွယ်ပေးဖို့စစ်ကောင်စီတပ်တွေအများအပြားဖြန့်ကျက်ချခံစစ်ပြင်နေကြရပါတယ်အဲ့ဒီလိုစိရိတ်စင်ငွေတွေတန်းနေတဲ့အတွက်အေယာဝတီမြင်းနဲ့ရခိုင်ရိုးမအကြာမြေလက်ဒေသတကြောကစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဒီနှစ်မှာကောင်းကောင်းလုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်တခြားဒေသတွေမှာကြုံရသလိုလူငယ်လူလတ်ပိုင်းတွေဟာစစ်ကောင်စီကအာရမစစ်မှုထမ်းခိုင်းမာကိုစိုးရိမ်ပြီးရှောင်တိန်ကုန်ကြတာဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့ဝင်တွေတဲဝင်ရောက်ကုန်ကြတယ်လို့ပြောပါတယ်ရွာငယ်တချို့ဟာလည်းလူသူမရှိတော့ပဲတခြားဒေသကိုရွှေ့ပြောင်းသွားကြတယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ခေါင်းဆောင်တဦးကသူတွေ့ကြုံရတာကိုအခုလိုပြောပါတယ
်စိုက်ပျိုးရေးလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျအဓိကအားရတာနည်းနည်းတိုက်ပွဲအားရစင်ပြီးရဲ့အချင်းကြီးပေါ့ကိုအကုန်လုံးခရိုက်ရိုက်တာပေါ့သူက ကျွန်တော်ဒီဘက်ကဒါမီလက်ဒေတာကြီးပေါ့မီလက်ဒေတာကြီးတောင်မှဒါကာလမ်ပြီမှာရှိရဲတဲလေးတွေတို့အိမ်လေးတွေတို့တချို့အိမ်လေးတွေတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မှဘက်ဒီတို့ပူပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရတော့ကြတချို့ရွာကြီးဆိုရင်ရွာလုံးကျတောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးကြီးကပူဆူလာဝယ်ရှိရော်ရဲ့ဗျအဘိလို့တို့ခုနောက်ပိုင်းတို့သူတို့တိတ်ပြီးတော့အာယောကြတော်တန်းလူကအခုမတရားကြီးလို့စွန့်သားပြီးမလုပ်တော့ဘူးပေါ့တရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားပါကူကလာကိုနည်းနည်းစိုက်တဲ့လူနည်းသွားမှာပေါ့။ရင်တော့ရောချောင်းတို့ဆောချောင်းတို့ပါသားချက်တော့နာမည်ကြီးပဲလေစိတ်ပြီးကြတော့သူအဲ့ဘက်ဒီမှာတိတ်ပြီးတော့မဆိုင်နိုင်တော့ဘူး။နောက်နှစ်တည်းဆိုရင်ပို့ပြီးတော့ဒါမဆိုင်နိုင်တော့မှာတဲ့။ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြရဲရိုက်မှာပေါ့ကွာ။တော်တန်းကဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပြည်တွင်းစစ်တီဖြစ်လာတယ်လို့မနစ်ကလည်းမိုးခါတိုင်ဖုံးပုံတိုင်းကြောင့်ရှမ်းပြည်နယ်မန္တလေးတိုင်းဒေသတချို့ကရင်ပြည်နယ်ကရင်ပြည်ဒေသနဲ့အထူးသဖြင့်ပဲခူးတိုင်းအရှိတ်ဘက်ချမ်းဒေသတကြောလုံးမှာရေကြီးရေရှမ်းဖြစ်ကစိုက်ပျိုးမြေတွေပျက်စီးခြေရွာတွေပါပျက်စီးကုန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စပကြီးဖြစ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့စစ်ဘေးတဘာဝဘေးကကင်းလွတ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေထိုက်တင့်သလောက်လုပ်ကိုင်နိုင်ပါသေးတယ်။အဲဒါပေမဲ့လည်းဒီနှစ်2025မှာတော့အရမစစ်မှုထမ်းခိုင်းမှုလှုပ်ဆောင်လာတဲ့အတွက်စိုက်ပျိုးရေးလုပ်ကိုင်မဲ့သူရှားပါလာတာဟာစဘာအထွက်ကိုတိတိတသာထိခိုက်နိုင်တယ်လို့တွက်ဆနေကြပါလေခင်ဗျာ
VOA စီစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။သတ္တရှင်တို့အခုနှာစင်ကြည့်ရှုနေကြရတာကတော့ VOA မြန်မာဝိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြခင်မှာတော့ social media လူကြီးများသတင်းတို့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ကြည့်ရှုကြရပါမယ်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မှာပါရှင်။ American သမ္မတ Donald Trump က Ukraine စစ်ပွဲအဆုံးသတ်ဖို့အကြိမ်ကြိမ်ပြောကြားနေတဲ့အချိန်ထဲမှာ Ukraine သမ္မတ Volodymyr Zelensky ကလည်းငြင်းချင်ရရမယ်ဆိုရင်သူ့အနေနဲ့ရာထူးကနေဆင်းပြေဖို့ဆန္ဒရှိတဲ့အကြောင်းပြောကြားထားပါတယ်။ဗာရူနီကာဘော့ဒရက်စ်အီဂလီစီယာရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်ရုရှားဟာယူကရိန်းကို2022ခုနှစ်ဖေဖော်ဝါရီ24ရက်နေ့မှာကျူးကျော်တိုက်ခိုက်တာကြောင့်ခုဆိုရင်3နှစ်ပြည့်ပြီဖြစ်ပြီးလူသေးပျောက်အပျက်စီးဆုံးရှုံးတွေလည်းတစားတစားပုံများလာတာကြောင့်စစ်ပွဲအဆုံးသတ်ဖြစ်ဖို့ဟိုရုံကထက်ပိုလိုအပ်လာနေတာပါအမေရိကန်သမ္မတ Donald Trump ကလည်း Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံမှာစစ်ပွဲအဆုံးသတ်ဖို့နဲ့ပတ်သက်ပြီးဖေဖော်ဝါရီ22ရက်နေ့ကအခုလိုထပ်လောင်းပြောကြားပါတယ
် It's got to end It's a horrible
ဘယ်လိုရပ်ပြရပါမလဲတိတ်ကိုစိုးဝါးလွမ်းလာတွေကိုမြင်နေရပါတယ်သမ္မတဇယ်လင်စကီနဲ့လည်းဆွေးနွေးနေပါတယ်သမ္မတပူတင်နဲ့လည်းဆွေးနွေးနေပါတယ
်သုံးနှစ်လောက်စစ်ပွဲအတွင်းယူကရိန်းကိုအမေရိကန်ကဒေါ်လာဘီလီယံနဲ့ချီစီးရေးအကူအညီပေးအပ်ခဲ့တာပါကုန်ကျစရိတ်တွေပြန်ကာမိစေဖို့ယူကရိန်းသဘာဝတွင်းတွက်တွေအမေရိကန်ဒူပေါ်ခွင့်ရရှိဖို့လည်းဆွေးနွေးနေကြောင်းအခုလိုပြောပါတယ်
I want them to give us something.
ကျွန်တော်တို့ကုန်ခဲ့တာတွေအတွက်တစ်ခုခုပြန်ပေးစီလိုပါတယ်။ဒါကြောင့်ရှင်းနန်း၊ရေရှားတက်တူတခြားဘာဝဲရရလူချင်ပါလေ
။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီအနေနဲ့အထူးသဖြင့်စီးပွားရေးပိုင်းနဲ့တခြားကဏ္ဍတွေမှာပါထရမ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ Republican American Alutor အမတ် Mike Lawler က ABC This Week အစီအစဉ်မှာခုလိုပြောပါတယ်။
The United States has invested hundreds
American of Ukraine ပတ်သက်ပြီးဒေါ်လာဘီလီယံနဲ့ချီယင်းနှီးမြှုပ်နှံခဲ့ပါတယ်စစ်ပွဲပြီးဆုံးတဲ့အခါမှာ Ukraine နိုင်ငံပြန်လည်ထူထောင်မှုအတွက်ငွေကြေးအမြောက်များလိုပါတယ်
Ukraine မျိုးတော် Kiev မှာ February 23ရက်နေ့ကကျင်းပတဲ့ forum မှာသမ္မတ Volodymyr Zelensky ကလက်တွဲဘက်တဦးဖြစ်တဲ့ American နဲ့ဆွေးနွေးလိုတယ်လို့ပြောပါတယ်။ငြိမ်းချမ်းရေးအတွက်သူ့ဘက်ကဆွလွန်နိုင်ကြောင်းလည်းအခုလိုပြောကြားပါတယ
်။
ငြိမ်းချမ်းရေးအတွက်နေတို့အဖွဲ့ဝင်ဖြစ်ဖို့အတွက်ကြောင့်ကျွန်တော်ကိုယာဒူးကဆင်းပေးဖို့ပြောလာခဲ့ရင်ကျွန်တော်အဆင်သင့်ပါပဲ
။
အမေရိကန်အနေနဲ့ငြိမ်းချမ်းရေးအတွက်ယူကရိန်းနဲ့ရောရုရှားနဲ့ပါအနီးကပ်ပူးပေါင်းဆောင်ရွက်တင်ကြောင်းနဲ့ရုရှားဘက်ကလိုချင်တဲ့ရလက်ထွက်မလာဘူးဆိုရင်အန္တရာယ်ရှိလာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဒီမိုကရက်အမေရိကန်ထက်လွတ်တော်အမတ် Jack Reed က ABC This Week အစီအစဉ်မှာခုလိုထောက်ပြပါရယ်
And my sense is that the recrimination
လို့သာစစ်ပွဲဆုံးတာနိုင်ခဲ့တဲ့နောက်ပိုင်းမှာသူတို့အပေါ်စန့်ကျင်ခဲ့သူလို့မြင်တဲ့သူတန်းကိုရုရှားကအပြင်းထန်လိုက်လံချိန်မုန်းလိမ့်မယ်လို့ကျွန်တော်တက်ဆပါတယ
်ဖေဖော်ဝါရီ23ရက်ရုရှားတပ်မတော်နေ့အဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများနေ့မှာတော့သမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲအတွင်းပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုစုချင်းမြင့်ပြီးခင်မီလက်နက်တွေတက်ဆင်ပြီးသွားမယ်အကြောင်းလဲကတိပေးပြောကြားသွားပါတယ်ခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြော့ပြပေးလိုပါတယ်။အီရန်နိုင်ငံကသူတို့ရဲ့အခြေစုံဒရုန်းကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးအလုပ်တွေကုလုပ်ပေးတဲ့စစ်ရုပ်တွေကို2025ခုနှစ်နည်းပညာပြပွဲမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
လေပါစစ်ပွဲတံကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုဂုံပြူတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံးဒရုန်းယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Dollar အစောင့်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီဒရုန်းကိုပထမအဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစင်းမြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်နိုင်ပြီးတော့နယ်စပ်ဒေသစစ်ဆင်ရေးမှာအသုံးပြုမယ်လို့လေတဲ့အကြီးအကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း 1.3 သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေသကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနည်းကျော်အကြာမှာတော်တော်များများပျက်စီးယိုယွင်းသွားပြီဖြစ်ပါရင်အစ္စရေးရဲ့စီးရင်စရာအရဆိုရင်တော့အော်တိုဝါလာ9ရက်နေ့ကဟာမတ်စစ်သေးကြွားရဲ့တိုက်ခိုက်မှုမှာလူ1200သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကတစားခံဖြစ်နေဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့်အစ္စရေးကဂါဇာကိုစစ်ဆင်ရေးစတင်တာဖြစ်ပါရင်အဲ့နောက်ပိုင်းမှာအစ္စရေးရဲ့စစ်ဆင်ရေးကြောင့်တော့ဂါဇာကဂျမားရေးအာဏာပိုင်တွေရဲ့အပြောအယဆိုရင်ပါလက်စတိုင်း48000ကျော်သေဆုံးခဲ့ရပြီဖြစ်ပါရင်ညပ်ပနေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပင်ပန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ RoboRock Sorozy 70ဖုံးစုပ်ဆက်လေးဟာအိမ်ရှင်းလင်းရေးတွေအတွက်ကူညီပေးနိုင်တာပါကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ဖုံးစုပ်ဆက်လေးလို့ထင်ရပေမယ့်သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကျပါတယ်သူကအဲ့လက်တံလေးကိုသုံးပြီးတော့အိမ်လုပ်တွေကိုကုလုပ်ပေးနိုင်ပါတယ်ချေအိတ်ဖနက်မျက်နှာသုတ်ပွားဒီလိုမျိုး grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြောင်းထားပေးနိုင်တာပါပြီးတော့သူကလှည့်စစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားအဆီးတွေဖြစ်နေရင်လည်းအဲ့လိုမျိုးအတားအဆီးအမျိုးအစားပေါင်း180မျိုးကိုမှတ်မိအောင်လေ့ကျင့်တင် जा ပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှာပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးတော့ညက်ပတ်တဲ့ခြေတွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုံးစုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့အစီအစဉ်ပြီးတော့ခိုင်းထားနိုင်ပါတယ
် The world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ RoboRock company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမအဦးဆုံးအရေးအတွက်အများဆုံးထုတ်လုပ်တဲ့ဖုံးစုပ်ဆက်လေးပါလို့ပြောပြီးတော့ RoboRock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတည်ဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်အတွင်းစပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်။ဒီ2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့ဆက်ပစ္စည်းတွေပြသထားတာမှာနှက္ခမ်းနေစိုးစက်လက်ပါပါတယ်။ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲနဲ့နှက်ခမ်းနှီးဆိုးနိုင်တဲ့ဆက်ဖြစ်ပါတယ်။ဉာဏ်ရည်တုနည်းပညာနဲ့နှက်ခမ်းနှီးဆိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်က အသုံးပြုသူရဲ့အသားအရောင်ကို AI နည်းပညာနဲ့လဲစမ်းစစ်သက်ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်။ပြီးတော့ကွန်ပျူတာမျက်စိနဲ့စက်ရုပ်လက်တံသေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့ဆိုးပေးတယ်လို့ပဲနူးနူးညံ့ညံ့လေးနဲ့တက်တက်ရဲရဲဆိုးပေးတယ်လို့ပြပွဲလာတဲ့သူတွေသဘောကျကြတာပါ။ဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချို့တက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ်
။ We have a lot of different types of skin tones.Different types of lipstick
for tomorrow ya adika yiman chit ka ada ya myo myo takhan phun sa myo myo shi de du rain twe nyae tu ni pinya ko atong pyu nai mu ba lo Las Vegas myo ma chin pa twar de series 2025 pwe ma Bodhicitta yo company ka Milani Haraguchi Badila ka shin pya ba de di ni pinya ne so yin naw ma tacha ala kon pisi rue ko wa so pe nai aw lo nyae tu ko tin pe lo ya de lo le tu ka pya ba de လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှက္ခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှက္ခမ်းတွေဆိုးတဲ့ဆက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်။အိုင်လန်နဲ့ကလဲကောင်ကြီးကန်းစီမှာတော့လေတိုင်နှုံးတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုင်နှုံးပြင်းထန်လုံးလုံးလည်းအောင်မရှောင်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနအယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနအယိုမိုင်138မိုင်ထိတိုက်တဲ့လေတိုက်နှုန်းကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယိုဝင်မုန်တိုင်းကြောင့်စံချိန်ကြီးလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတစ်ဘုံလောက်မှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေတက်စမီပြတ်တောက်ခဲ့ပြီးတော့လေရင်ခီးစဉ်ရာနဲ့ချီဖြတ်သိမ်းခဲ့ရပါတယ်။ကျောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့ MacEirin ရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းဒါရရှိတဲ့တနာယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်133မိုင်လေတိုင်နှုန်းကနှစ်ပေါင်း80ကျော်အတွင်းမှာလေတိုင်နှုန်းဆန်ကျင်ချိုးသွားတာဖြစ်ပါတယ်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုချိန်ချရအောင်ပါရှင်။အတိတ်ဆဝိုင်းတဲက Greenland ဒေသမှာ Eskimo လို့တည်ချတဲ့ Inuit တိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆေးမြင်တက်တူးတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်။ Colony ခေတ်ကပျောက်ွယ်လို့ဖြစ်ခဲ့တဲ့ရိုးရာတက်တူးလက်ရာတွေကိုမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်။
ရာအတ္လန်တိတ်သမုဒ္ဒရာတွေက Greenland ဒေသဟာဒိန်းမတ်နိုင်ငံထဲမှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်။1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ Colony ခေတ်လွန်မှာဌာနေ Inuit တိုင်းရင်းသားအမျိုးသမီးတွေကဆင်းပြန်တက်တူထိုးတဲ့ရင်ကျေးမှုအလေးအထားကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသက Inuit တိုင်းရင်းသားတွေကြားမှာဆင်းပြန်တက်တူကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ Colony အုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထားပျောက်သွားခဲ့ပေမဲ့အခုတော့အင်းနွေအမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။အင်းနွေတက်တူးအမှုပညာကိုဒေတာအခေါ်ဂျူနစ်လို့ပြောပါတယ်
။ Je fais le sel de ma frère Gerne. Offer
အင်းနွေတက်တူးထိုးရတဲ့အတွက်တိတ်ကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်။ကိုယ်အိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ်။
သူရဲ့နှစ်ဖူးပေါ်မှာအင်းနွေရိုးရာတက်တူးကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေသရင်ကျေးမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခန်းစားရတယ်လို့ပြောပါရယ်မျက်နှာပေါ်မှာခုလိုတက်တူးထိုးတာကိုမကြိုက်တဲ့ပုံစံအခြေတွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူးတွေကိုထပ်ထိုးထားပါသေးတယ် Greenland မှာအင်းနွေတိုင်းရင်းသားတွေကဆင်းမြင်တက်တူးကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့မှတ်တမ်းတွေရှိပါတယ်1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း၈လောင်းကိုတွေ့ရှိခဲ့တာမှအဲ့ထက်ကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆင်းမြင်တက်တူးတွေကိုတွေ့ရပါတယ်။ အတိတ်ဆက်ဝိုင်းဒေသရဲ့အေဂျင့်ချောက်တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းများနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးသလိုဖြစ်နေတဲ့အတွက်15ရာစုလောက်ကရင်ကျေးမှုနဲ့တမိုင်းကိုလေးလာခွင့်ရကြပါတယ်။အမျိုးသမီးငယ်ရေရာသီလာလို့အပြိုးပေါ်ဝင်ပြီးဆိုရင်မေးစီမှာပထမဆုံးတက်တူးထိုးကြလေရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြုတ်ပြီးတော့ထိုးကြတာဖြစ်ပါတယ်
။ဆတ်ချိုဝဲအင်္ဂါဟာနော်အကာမဲဖမီလီဖော်ဟော့
အရင်တုန်းကအင်နူဝတ်လူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအခြေအနေအစဉ်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်ကိုဘာကျွမ်းကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘယ်မိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ်
ဂရင်းလန်ဒေသမှာအင်နီဝစ်တိုင်းရင်းသားတွေကိုရိုင်းရင်ချင်းဖို့အမွေနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလိုကိုလိုနီခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကရင်ချင်းမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်။ဒိမတ်လူမျိုးတက်တူးပညာရှင်မာယာကအင်နီဝစ်ဆေးမဲ့တက်တူးတွေမှာလူမှုဝန်းကျင်အမဲလိုက်တဲ့နည်းနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါတယ်။အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမဲ့တက်တူးကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါတယ်။
The tattoos had a job to do, so you would get them.
Tattoo ရမှာဒိဗေရီရှိတဲ့အတွက်လူဝဲလာတဲ့အခါတက်တူးထိုးကြပါရယ်။အသက်အရွယ်နဲ့မဆိုင်ပါဘူး
။လူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တက်တူးပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါရယ်။ဘယ်မျိုးနွယ်စုကလာတယ်လဲ၊ဘယ်လိုပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်မှာမူတည်ပြီးစင်းပင်ကောက်ချောင်းတွေကွဲပြားပါရယ်။အဝတ်ထည်ချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတက်တူးထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါတယ်။မျိုးဆက်နဲ့ချီအမျိုးသမီးအင်နူဝစ်တိုင်းရင်းသားတွေကြားတက်တူးထိုးတဲ့အလေးအထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ်။
People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလည်သဘောပေါက်ချင်ကြသလိုအဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်။ကိုလိုနီခေတ်တုန်းကပျောက်ပြတ်ခဲ့တာတွေကိုပြန်လည်ဖော်ထုတ်ချင်စိတ်တွေတိတ်ကိုပြင်းပြကြတာပါ။လူတယောက်ကိုကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုတိုင်းဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင်
ဂရင်းလန်ဒေသကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲအင်းနွေတက်တူးထိုးတဲ့ဒလိတစ်ဖြည်းဖြည်းပြောက်ကွယ်ခဲ့ပါတယ်အခုတော့စေးမင်တွေပြန်ထိုးနေကြပြီပဲအသက်အဆန်းလိုပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ်
We have, as a group, an identity crisis, and are very busy building, like nation building.
ကျမတို့ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုဘာပြောရမယ်မသိတဲ့ပြဿနာရင်ဆိုင်ကြပါတယ်။နိုင်ငံတိဆောက်ရေးလိုမျိုးပဲကိုယ့်လူမျိုးနောက်ခံတဲ့ပတ်သက်တာတွေကိုပြန်လည်တိဆောက်ကြပါတယ်။ဒီချိန်မှာအင်းညွေတက်တူတွေကကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအကောင်းဆုံးပြသနိုင်တဲ့သင်္ကေတလိုဖြစ်တာကြောင့်အချိန်တိုအတွင်းတိတ်ကိုရေပန်းစားလာတာပါ။ကိုလူမျိုးဆိုရတဲ့လုံးလုံးစဲကိုဘဲသူဘဲဝါဖြစ်တယ်ဆိုတဲ့အဖြေကိုတော့တက်တူးကနေပေးနိုင်ပါတယ်
။အာတိတ်ဆဝိုင်းတဲ့ကဂရင်းလန်ဒေသမှာနေထိုင်ကြတဲ့အင်နူဝစ်တိုင်းရင်းသားတွေကြားမှာဂျူနီလို့ခေါ်တဲ့ဆေးမင်တက်တူးဟာအမျိုးသမီးတွေအဝတ်ထည်ချုပ်လို့ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝတ်ချုပ်အပ်ကိုသုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးခွေယုံကြည်မှုပေါ်မူတည်ပြီးတော့အင်းနွေအမျိုးသမီးတွေဆေးမင်တက်တူးကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှာလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကန်ကောင်းအောင်လို့ကျူးနှစ်တက်တူးထိုးကြတယ်လို့အင်းနွေတိုင်းရင်းသားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်။ကျွန်မစုမြတ်မော်ပါ
တရင်ပတ်ဆင်ခန္ဓာရိကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအချံပြုတ်လို့တယ်ဝေဖန်လို့တယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချံပြုတ်ချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။ အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်မသွားရရည်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ချထားနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌက Republican အမတ်တွေရဲ့မဲရဖို့ကြိုးစားနေပါတယ်။လွှတ်တော်အမတ်တွေအနေနဲ့မတ်လ14ရက်နေ့ထိညှိနှိုင်းမရဘူးဆိုရင်တော့အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်သွားမှာဖြစ်ပြီးတန်းနဲ့ချီတဲ့အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေယာယီအဖြစ်လာစားမရဖြစ်သွားစေမှာဖြစ်တယ်လို့မရှိမဖြစ်မဟုတ်တဲ့အစိုးရဝန်ဆောင်မှုတချို့လည်းဆိုင်းငံ့သွားစေမှာဖြစ်ပါတယ်ရုရှားရဲ့ရန်လိုချင်းချမှုတွေကြောင့်ဗြိတိန်ရဲ့ကာကွယ်ရေးအသုံးစရိတ်ကို2029မှာတိုးမြင့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတမတ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကို2019ဘီလီယံတိုးထားပြီးပြပဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဖြတ်တောက်မယ်လို့စတမတ်ကလွှတ်တော်ကိုပြောကြားခဲ့တာဖြစ်ပါတယ်။အရှိလေပိုင်းအပြောင်းလဲတွေကြောင့်အစ္စရေးပါလက်စတိုင်းပြည်ပခါကိုနိုင်ငံနှစ်နိုင်ငံထူထောင်ဖြည့်ဆည်းရေးရည်မှန်းချက်ပန်းထံရောက်ဖို့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကအင်္ဂါနေ့မှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကေတထိုက်ပါ။